မြမကျောက်စိမ့်လုပ်ငန်းနောက်ွယ်ကလဝကြီးအုပ်နေသူတွေအကြောင်းဗြိတိန်နိုင်ငံအခြေစိုက် Global Witness အဖွဲ့ကအောက်တိုဘာလအတွင်းကအစဉ်ခံစာထုတ်ပြန်ခဲ့ပါတယ်။ဒီအဖွဲ့ဟာကမ္ဘာအရရကတယံစာတတွေပြုံးတီးနေတဲ့အကြောင်းအတွင်းကြားကြလေ့လာစုံစမ်းဖော်ထုတ်တဲ့အဖွဲ့ဖြစ်ပြီးမြန်မာနိုင်ငံကကြီးထွားနေတဲ့သစ်မှောက်ကုန်လုပ်ငန်းအကြောင်းလည်းအစဉ်ခံစာထုတ်ခဲ့ပူပါတယ်။ဒီ Global Witness လိုပဲဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ EIA Environmental Investigation Agency လို့ခေါ်တဲ့တဘာဘာပဝင်းကျင်ရေးရာစုံစမ်းစစ်ဆေးရေးအဖွဲ့ဆိုလဲကမ္ဘာတဝန်းကပဝင်းကျင်ဆိုင်ရာရာဇဝတ်မှုတွေကိုစုံစမ်းဖော်ထုတ်ကင်တွယ်နေတဲ့အဖွဲ့ဖြစ်ပါတယ် EIA ကဒီနှစ်စက်တင်ဘာလမှာမြန်မာသစ်မှောက်ကိုလုပ်ငန်းအကြောင်းအစဉ်ခံစာထုတ်ပြန်ပြီးမှတ်တမ်းဗီဒီယိုလည်းရိုက်ကူးထားတာပြသပါတယ်သစ်အလုံးလိုက်တင်ထားတဲ့ကားတွေသစ်ခွဲသားတွေတင်ထားတဲ့ကားတွေတန်းစီပြီးကချင်ပြည်နယ်ကနေတရုတ်မြန်မာနယ်စပ်ကိုသွားနေတာကိုမှတ်တမ်းဗီဒီယိုမှာပြသပါတယ်2009ခုနှစ်ကစလို့နှစ်စဉ်မြမတစ်တော်ဟက်တာ3,385,000လောက်ပြင်းပြီးဆုံးရှုံးနေတယ်လို့လဲဆိုပါတယ်။တစ်ခိုးထုတ်သူတွေဟာတစ်တော်အတွင်းမိုင်းထဲထိဝင်ပြီးတရားမဝင်တစ်ခုနေကြတယ်လို့လဲပြောပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းတရုတ်နိုင်ငံနဲ့မြမတစ်တွေအလုံးရင်းနဲ့လှုပ်ဝင်နေတာကြောက်ခမန်းလီးလီပါပဲလို့လဲအစင်ကန်စာမှာဖော်ပြပါတယ်။ EIA ဟာတစ်ကုံတွေရီနဲ့ဒေသခံတွေနဲ့လဲတွေ့ဆုံမေးမြန်းဒါရီကိုလဲရိုက်ကူးပြသထားတာပါ။မြန်မာဘက်ကခိုးထုတ်သွားတဲ့တစ်တေတရုတ်နိုင်ငံဘက်ရောက်သွားတဲ့အခါတရားဝင်ဖြစ်သွားတယ်လို့လဲဆိုပါတယ်
။ The border crossing of Musay and Rayleigh where timber is taxed by Chinese authorities.
မူဆယ်ရွှေလီဘက်ကနေတရုတ်နေကြဘက်ရောက်တဲ့အခါတရုတ်အာဏာပိုင်တွေကတစ်အခုံကောက်ခံပြီးတရားမဝင်တစ်ကိုတရားဝင်အောင်လုလိုက်ပါတယ်လို့ EIA ဗီဒီယိုမှာဖော်ပြထားတာပါ။တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လက်နက်နဲ့ငင်းကြမ်းရင်းလဲတယ်ဆိုတဲ့ကာလကစားလို့မြမတစ်တွေအစမတန်ပြုံးပြီးသွားတယ်လို့လည်းကချင်လူလူကပြောပါတယ်။ဒီတစ်မှောက်ခိုးလုပ်ငန်းကိုမြမတပ်ဒေသဆိုင်ရာအာဏာပိုင်တွေနဲ့တရုတ်နိုင်ငံကအရာရှိတွေပူးပေါင်းလှုပ်ဆောင်နေတာလို့ EIA အစိုးရကမှဖော်ပြတယ်လို့ဗီဒီယိုမှတ်တမ်းမှလည်းရိုက်ကူးပြထားပါတယ်။သစ်တရားဝင်တင်ပို့ရာနဲ့ပတ်သက်လို့ကတော့သတင်းစာရှင်းလင်းပွဲတစ်ခုမှာတတော်ဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်ကျော်လွင်ပြောသွားတာက
တန်6000ပဲ2014မှာထုတ်ပါလေဒီနေ့လည်းတန်6000ပဲထုတ်ပါမယ်ဒီမှာရခင်တို့ကဆိုရင်တန်တခါလေ15သိန်း14သိန်း10သိန်းထုတ်ပါလေမနစ်ကစပြီးတန်6သိန်း9000ပဲထုတ်ပါလေဒီမှာကအဲ့တော့စုစုပေါင်း9သိန်း3000ပဲ2014ခုနှစ်ကစပြီးတော့တိတိတာတာလျှော့ချလိုက်ပါလေလုံးဝတင်မထုတ်ဖို့အခြေအနေကြီးဆိုတာပြည်ပနိုင်ငံတခြားနိုင်ငံတွေအိန္ဒိယချင်းနိုင်ငံတွေမှာထုတ်เสียနေရာမရှိတော့လို့ဖြစ်ပါလေ
မြမတစ်တွေကိုတရားဝင်နီးနဲ့ရောတရားမဝင်နီးနဲ့ပါအများဆုံးရယူနေတဲ့တရုတ်နိုင်ငံဟာသူ့ရေသူ့မြေသူ့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးအတွက်တင်းကျပ်တဲ့ဥပဒေတွေထုတ်ထားတာပါဒါကိုသိတဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးဆောင်မတွေရင်းနေတဲ့ဒေါက်တာခင်မောင်ညိုကသူ့ကြုံတွေ့ခဲ့ဘူးတာကိုပြန်ပြောပြပါတယ
်တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ပတ်သက်ပြီးတော့စီးဝေးတစ်ခုတွားတက်တယ်အဲတရုတ်ကလာရှင်းပြတယ်တရုတ်ကလှုပ်တာကိုနေပြည်တော်မှာလှုပ်တဲ့တော်ဝင်ကြီးဌာနပတ်ဝန်းကျင်ထိမ့်သိမ်းရေးအဖွဲ့ကြီးပါလာတယ်သူတို့စီကပတ်ဝန်းကျင်ထိမ့်သိမ်းရေးဥပဒေအမှန်တန်ကောင်းပါတယ်အဲ့ဒါလောက်ကောင်းရသားနဲ့ပေါ့လေမေးခွင့်ရှိလို့ကျွန်တော်မေးတာပေါ့လေမြေဆုံလုံးကကျွန်တော်တို့စိုးရကအာဏာသိမ်းအစိုးရနဲ့ကျွန်တော်တို့လှုပ်လိုက်တော့ဒါပြဿနာကြီးဖြစ်တယ်အဲ့ဒါလေးကိုစဉ်းစားဖို့နောက်ပိုင်းကျရင်ဆင်ခြင်ဖို့ရှိပါသလားခင်ဗျားတို့ပတ်ဝန်းကျင်ထိမ့်သိမ်းရေးဥပဒေကခင်ဗျားတိုင်းပြည်ပဲသုံးလာလားအာဖရိကမှာလည်းပြဿနာကြီးတက်တယ်တခြားတိုင်းပြည်လည်းတက်တယ်ကျွန်တော်တို့လည်းပြဿနာကြီးတက်နေတယ်အဲ့တော့ခင်ဗျားတို့မထိန်သိမ်းဘူးလားလို့မေးတော့ပုံဝင်ထိန်သိမ်းဌာနနဲ့တက်တော်ရေးရဝန်ကြီးဌာနကကျွန်တော်ကိုထိုင်ခိုင်းတယ်ခင်ဗျားမမေးပါနဲ့လို့လှမ်းပြောတယ်အဲ့တော့2010ပတ်ဝန်းကျင်လောက်က
ဒါ2010ဝန်းကျင်မှာဒေါက်တာခင်မောင်ညိုကျုံခဲ့ရတာဖြစ်ပြီးမြမတစ်တွေတရုတ်နိုင်ငံဘက်အလုံးရင်းနဲ့မှောက်ကိုတင်ပို့နေတဲ့အကြောင်း EIA သဘာဝပတ်ဝန်းကျင်ရေးရစုံစမ်းစစ်ဆေးရေးအဖွဲ့ကအစိုးရခန်းစာထုတ်ပြန်တာကတော့ဒီ2015ပဲဖြစ်ပါတယ်ရှင် Thank you.